ဂါဇာကမ်းမြောင်ဒေသပေါ်အစ္စရေးစစ်တပ်ကတိုက်ခိုက်မှုတွေကိုညာရုံးကလည်းဆက်ပြီးတော့လုပ်ခဲ့ပါတယ်။ဂါဇာတောင်ပိုင်းကရာဖာမြို့ပေါ်တိုက်ခိုက်မှုတစ်ခုအတွင်းမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်16ယောက်သေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲဂါဇာဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပါတဲ့ဆေးရုံတင်မောကြီးတစ်စီးကိုအင်ဒိုနီးရှားနိုင်ငံကဒီကနေ့ဆေးလွှတ်လိုက်ပါတယ်။အီဂျစ်နိုင်ငံကအယ်အာရှစ်စိတ်ကမ်းမှာ၄ရက်ကြာကန့်ကွက်ထားပြီးတော့ဂါဇာကိုပို့ဆောင်မဲ့အကူအညီတွေကိုအီဂျစ်လာဂျန်နီအဖွဲ့ကိုလွှဲပေးမှာဖြစ်ပါတယ်။အန်ဒီယဲများတဲ့ရေလမ်းကြောင်းကိုဖြတ်သွားရမှာဖြစ်ပေမဲ့ဒီအကူအညီတွေကပါလက်စတိုင်းပြည်သူတွေအတွက်ဖြစ်တာမို့ဟူသီသဘုံတွေအနေနဲ့ရန်သူလို့မမြင်ဘူးလို့ယူဆရကြောင်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဘိုဝဆူဘီယန်တိုကပြောကြားခဲ့ပါတယ်။တင်မောကြီးမှာအစားအသောက်စေးဝါးနဲ့တန်ရှင်းရည်တန်ချိန်စုစုပေါင်း200လောက်တင်ဆောင်သွားပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပို့ပေးမှာသာဖြစ်ပြီးရေပိုစေယုံကြီးအဖြစ်ဆောင်ရွက်မှာတော့မဟုတ်ပါဘူး။လူနာရီတင်ဆောင်ကုသပေးတဲ့စေယုံအဖြစ်အသုံးပြုနိုင်ဖို့ပါမဲရအောင်လို့သက်ဆိုင်သူတွေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်နေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဌာနကအရှေ့လယ်ပိုင်းဆိုင်ရာဒါရိုက်တာကပြောကြားခဲ့ပါတယ်ရှင်။